ရှမ်းပြည်နယ်ကိုရောက်ရှိနေတဲ့NLD ကိုယ်စားလှယ်အဖွဲ့ဟာဒီကနေ့ကချင်တိုင်းရင်းသားရေးရာဝန်ကြီးကရင်မြူသားပါတီနဲ့တရားစီတွေ့ဆုံပြီးဒီမိုကရေစီရဲ့ဖက်ဒရယ်ရဲ့ငြိမ်းချမ်းရေးကိစ္စတွေဆွေးနွေးခဲ့တယ်လို့မနက်ဖြန်မှာတော့ SNLD ရှမ်းတိုင်းရင်းသားများဒီမိုကရေစီအဖွဲ့ချုပ်အပါအဝင်ပါတီ၃ပါတီနဲ့တွေ့ဆုံပွဲရှိတဲ့အကြောင်းကိုပြောပြပါမယ်။ကျွန်တော်မိုးစောပါ ရှမ်းပြည်နယ်တောင်ကြီးမြို့ကိုရောက်ရှိနေတဲ့ဒေါက်တာအောင်မွန်ညိုဦးဆောင်တဲ့NLD ကိုယ်စားလှယ်အဖွဲ့ဟာ2020ရွေးကောက်ပွဲမှာရှမ်းပြည်နယ်အစိုးရအဖွဲ့ဝင်ဖြစ်ရွေးကောက်ခံရတဲ့တတိပုဂ္ဂလကိုယ်စားလှယ်ကချင်တိုင်းရင်းသားရေးရာဝန်ကြီးဦးစုံတောင်နဲ့ကရင်မြို့သားပါတီကရွေးကောက်ခံကရင်တိုင်းရင်းသားရေးရာဝန်ကြီးဦးတင်နုအပါအဝင်ကိုယ်စားလှယ်အဖွဲ့တို့နဲ့ရှမ်းပြည်နယ်
NLD ပါတီရုံးမှာတွေ့ဆုံခဲ့တာပါဒီတွေ့ဆုံပွဲမှာကချင်တိုင်းသားရေးရာဝန်ကြီးကအဓိကဆွေးနွေးတဲ့အချက်တွေကိုNLD ကိုယ်စားလှယ်အဖွဲ့ဝင်ဦးအင်ထုံခါနော်ဆန်ကVOA ကိုအခုလိုပြောပါတယ်အချက်ရေးရာဝန်ကြီးကတော့အမေဒီပါတီပေါ်အမေဒီမျိုးစုပဲပြောတာဒီကတော့ဒါဒီအကုန်လုံးအောင်မြင်အောင်လဲသူ့အနေနဲ့ကလည်းဒါပါဝင်ပြီးမှသူ့ကိုကြီးဆောင်ရွက်မယ်ဆိုရက်အားဒီပါသူ့ရဲ့ပြီးတာတော့
ွေးနွေးတယ်လို့လည်းဆက်ပြောပါတယ်
။ကျန်းစာပေကလည်းသူတို့ရဲ့ကျန်းသူမျိုးတွေရဲ့ဖြစ်ခင်တဲ့ဆန္ဒပြီးပေါ့နော်ကျွေးဆောင်ပြီးရေဆရာပြင်းနေရေသူရင်ပြင်းနေဘက်ကဆိုတော့သူရေသုံးသိန်းကျော်ရှိတယ်ပေါ့အဲနောက်အားလည်းသူကတကယ်တမ်းတရားဖြစ်ရတာနဲ့လေဒီမှာမပုံပြင်အရာတော့ဒီမှာသူရင်ဖြစ်သွားတာတို့တရားဖြစ်သွားတာတို့ဗမာဖြစ်သွားတာတို့ဟာမျိုးတွေအများကြီးရှိတယ်တဲ့အဲ့ဒါကြောင့်အမျိုးတွေကိုပြန်ပြန်ဖြစ်ပြနေအမီနာမအမှားဟုတ်ကွာအဲ့ဒါမျိုးတွေဖြစ်စေခြင်းလို့ဆိုတဲ့သဘောကြီးသူတို့ပြောပြပါတယ်
ကရင်အမျိုးသားပါတီကလည်းဒီမိုကရေစီဖက်ဒရယ်နဲ့ငင်းချိုင်းကိစ္စရပ်တွေဆွေးနွေးခဲ့ကြောင်းပြောပါတယ်။ရှန်တိုင်းသားများဒီမိုကရေစီအဖွဲ့ချုပ် SNLD ပါတီနဲ့ဆွေးနွေးမဲ့အလားအလာကိုလည်းဦးအင်ထုံခါတော်ဆန်က
မရက်ကျန်ကလည်းကျွန်တော်တို့ SNLD နဲ့ဆွေးပွားလည်းဆွေးရင်ရှိပါပြီ။အဲနေရာကြီးဆွေးပွားဟာအဲဒါတစ်ချက်လေးပဲ။ဒါတစ်ချက်လေးပဲဆက်ဆံတော့မင်းမင်းလေးပဲ။ဟောရကန်တို့ဆွေးနွေးအဲတခါဟောရကန်တို့ထားလိုက်တော့နော်95ရကန်နဲ့အဲ
ကိုကများနေတဲ့နေဖြစ်ပါတယ် NLD နဲ့ SNLD နှစ်ဖက်ကိုယ်စားအဖွဲ့ဟာသက်ဆိုင်ရာပါတီရုံးတွေမှာမဟုတ်ပဲတတိယနေရာတစ်ခုမှာတွဲဆုံဖို့ညှိနှိုင်းနေရဆိုတဲ့သတင်းတွေထွက်ပေါ်နေပါတယ်ဒီလိုတွဲဆုံမှာနဲ့ပတ်သက်ပြီး SNLD ပါတီဘက်ကမေးမြန်းနိုင်ဖို့ဆက်သွယ်ခဲ့ပေမဲ့ဖုန်းခေါ်ဆိုလို့မရခဲ့ပါဘူးရှမ်းပြည်နယ်ကလာဟုမျိုးသားဖွံ့ဖြိုးတိုးတက်ရေးပါတီဝါမျိုးသားပါတီတို့ကလည်းမနက်ဖြန်မှာ NLD ကိုယ်စားအဖွဲ့နဲ့တွဲဆုံဖို့ဒီကနေ့ညနေမှာတောင်ကြီးကိုရောက်ရှိမှာဖြစ်ကြောင်းနဲ့တွဲဆုံမဲ့နေရာနဲ့အချိန်တော့သတ်မှတ်ထားတာမရှိသေးကြောင်းလာဟုနဲ့ဝါပါတီတာဝန်ရှိသူတွေက VOA ကိုပြောပါတယ်ဗိုလ်တူးနေကတော့ NLD ပါတီကိုယ်စားအဖွဲ့ဟာတအန်းပလောင်အမျိုးသားပါတီပို့အမျိုးသားအဖွဲ့ချုပ်ပါတီတို့နဲ့တွဲဆုံဆွေးနွေးခဲ့ပါတယ်ဒီတွေ့ဆုံပွဲမှာအဓိကဆွေးနွေးတာတွေကိုတော့တအန်းပလောင်မျိုးသားပါတီအတွင်ရင်မှုမိုင်အုံးခိုင်ကအခုလိုပြောပါတယ
်ဟုတ်အဲဒီဥဆောင်ဖွဲ့စည်းတော့မဲ့မျိုးသားမျိုးရဆိုရတဲ့မိသားပါရောနောက်တစ်ခုတခါဒီဒီမိုကရေစီနဲ့ဆက်လက်ပြီးတော့သူအရေးဆောင်ရည်နေရာပါရောကျွန်တော်တိုင်းသားပါတီရဲ့အနေနဲ့တိုင်းသားအနေနဲ့ဘယ်အခက်အခဲဘယ်လိုနေရာမျိုးမှာဘယ်လိုပါဝင်ရမလဲဘယ်လိုပူးပေါင်းရမလဲဆိုတာကိုလည်းကျွန်တော်အရှင်းသိကျင်တယ်အဲဒါကိစ္စကိုကျွန်တော်ဆွေးနွေးပါတယ်အဲ့တော့ NLD ရဲ့ဒီမှာကျွန်တော်တို့ဆိုင်းနာပါတီရဲ့အပေါ်မှာသာရှိတဲ့သဘောကအမြင်ပေါ့လေဒီလိုရှိတယ်လေဒီလိုသာရှိတယ်ဆိုတော့ပွားတာကိုလည်းကျွန်တော်အပုပ်ပုပ်နေနေမစင်နာမြင်တာခြားပြချင်းနေတူကြည့်တယ်ဒီလိုချင်းနေပါလေ
အခြားအချက်တွေကတော့ပြည်ရင်းငြိမ်းချမ်းရေးဆစ်ဆောင်ဒုက္ခတဲ့ရေးအရက်ပက်စစ်ပက်ဆက်ဆံရေးကိုပုံမကောင်းမွန်စေရေးပြည်နယ်နဲ့ပြည်ထောင်စုအစိုးရအဖွဲ့မှတိုင်းသားပါတီတွေပါဝင်နိုင်ရေးစတဲ့အချက်တွေဆွေးနွေးခဲ့ကြောင်းပြောပါတယ်NLD ကိုယ်စားလှယ်အဖွဲ့ဟာဒီဆွေးနွေးချက်တွေကိုစုစည်းပြီးပါတီဘဟုကိုဆက်လက်တင်ပြမှာဖြစ်ကြောင်းတုံ့ပြန်ထားပါတယ်။ပို့အမျိုးသားအဖွဲ့ချုပ်ကိုဆက်သွယ်ရမှာတော့ဆက်သွယ်လို့မရခဲ့ပါဘူး။2020ခုနှစ်နိုဝင်ဘာလ10ရက်နေ့ရွေးကောက်ပွဲမှာအနိုင်ရပြီးတဲ့နောက် NLD ပါတီကအမျိုးသားညီညွတ်ရေးအစိုးရဖွဲ့စည်းမယ်ဆိုပြီးတိုင်းရင်းသားပါတီ48ပါတီကိုဆွေးနွေးဖို့ဖိတ်ခေါ်ခဲ့ပါတယ်။ကချင်ပြည်နယ်မှာရွေးကောက်ပွဲအနိုင်ရထားတဲ့ကချင်ပြည်နယ်ပြည်သူ့ပါတီနဲ့ဆွေးနွေးတာရှိခဲ့ပေမဲ့မွန်နဲ့ကြားပြည်နယ်မှာတော့တွဲဆုံဆွေးနွေးမဲ့နေရာမညီနိုင်နိုင်တာကြောင့်မွန်ညီညွတ်ရေးပါတီကြားပြည်နယ်ဒီမိုကရက်တစ်ပါတီတို့နဲ့မဆွေးနွေးနိုင်ခဲ့ပါဘူးကျွန်တော်မိုးစော် VOA အတွက်သတင်းပေးပို့တာဖြစ်ပါတယ်